ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်အစိုးရဘက်မှနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှတွားရောက်စုဝေးပြီးတော့အမေရိကန်သမ္မတ Trump အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဆောင်မှာရှိတဲ့ Victoria ပန်းချီမှာစုဝေးခဲ့ပြီးတော့အဲဒီနားကအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ခဲ့ကြတာပါ။ရတဖွဲ့ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကလည်းအမေရိကန်အလံတွေကိုကင်ဆောင်ချီတက်ခဲ့ကြပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုတွေကိုတရုတ်စိုးရကလည်းရောလာအောင်အမေရိကန်နေနဲ့တရုတ်စိုးရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြာသေးခင်ကတင်သွင်းခဲ့တဲ့ဥပဒေချမ်းကိုကွန်ကရစ်လွှတ်တော်အနေနဲ့လည်းအတည်ပြုပေးဖို့စတာတွေကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်3လရှိသွားပြီဖြစ်ပြီးတော့ဒီဆန္ဒပြမှုတွေအတွင်းလူတွေတန်းတက်ချီပောင်ခဲ့ပြီးတော့လက်နေပေါ်ကိုဆန္ဒပြခဲ့ကြတာပါဒီဒါ1998ခုနှစ်ဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့အုပ်ချုပ်မှုကိုအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အခုခါမှာတော့အာဏာပိုင်တွေဘက်ကဒီဥပဒေကြမ်းကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်ခင်ဗျာ